မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့2008ဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအငင်းပွားစရာဖြစ်နေရတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူရန်ဒီသတင်းပတ်ထဲမှာပဲထုတ်ပြန်ပါတယ်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုရှော့ချဖို့ပါဝင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်ကြိုးပမ်းနေတာတွေကဘလောက်ထိအောင်မြင်နိုင်တယ်လဲဘလို့စိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်တယ်လဲဆိုတာတွေကိုဆွေးနွေးမှာပါကျွန်တော်တို့ပြင်နိုင်ဆွေးနွေးဖို့အတွက်ဒီဥပဒေပညာရှင်ဦးသိန်းသိုင်းကိုနောက်နိုင်ငံရေးလေးလာတုံးတက်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ဒီပြည်နယ်ဆွေးနွေးမဲ့အထက်ဒေါက်တာရံမျိုးသိန်းတို့လေးလိုင်းပေါ်ရောက်နေပါပြီဦးသိန်းသိုင်းကိုတော့ကျွန်တော်တို့ဆက်သွယ်လို့မရသေးပါဘူးဆက်သွယ်ကိုဆက်ပြီးစူးစမ်းနေတော့မှာဆိုတော့အရင်ဆုံးတော့ကျွန်တော်ဒီလွတ်တော်ဟိုမှာအခုဒီတင်သွားတဲ့မူကျန်တဲ့ပတ်သက်လို့ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုရတုံးတက်ချက်ကိုကြားချင်ပါတယ်ဆိုတော့ဒီလွတ်တော်တတိယတန်တန်းအစပြီးတော့ဗောလေဒီတက်မတော်သားကိုစရဲပါဝင်မှုအချို့ကိုတဆင်းချင်းဒီရှော့ချသွားဖို့အပါဝင်ဒီနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကိုရှော့ချဖို့တွေလည်းဒီထဲမှာပါပါတယ်ဆိုတော့ဒေါက်တာရေမျိုးသိန်းခင်ဗျာအရေးကြီးတဲ့ကိစ္စတွေဒီထဲမှာဘလောက်များပါတယ်လဲပေါ့လေအခုဒီပြင်ဆင်မဲ့ဥပဒေကြမ်းထဲမှာဒီတိုင်းပြည်အတွက်လိုအပ်နေတဲ့အရေးကြီးတဲ့ကိစ္စမျိုးတွေဘလောက်ထိပါတယ်လို့ဘလောက်ထိခြုံငုံမိတယ်လို့များသုံးသပ်လို့ရမလဲခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းထဲမှာဒီဖွဲ့စည်းတဲ့အခြေခံဥပဒေအကျတဲ့ဟာဒီမှာမှာအရေးကြီးတဲ့ဟိုအဆက်အသွယ်မြင်ပါလေ။ဒါရှိဒီပြည်တော်ခြေကဥပဒေ2008ခုနှစ်ပြည်စည်းရေးပြည်တော်ကော်မတီကနေဟောလွန်ခဲ့တဲ့ရက်ပိုင်းကတင်သွင်းခဲ့တဲ့ဒီဥပဒေကနှစ်ရက်ကိုကြည့်မယ်ဆိုရင်ဟောအဓိကအားဖြင့်တော့ဒီတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုကိုရှော့ချဖို့ရင်ဒါအမျိုးသားကာကွယ်ရေးနဲ့ဒေသကြီးကောင်စီရဲ့အခမ်းအနားကိုမဖိနှိပ်လို့ရင်ဒါမျိုး state of emergency တော့ကျွန်တော်တို့အရေးပေါ်အခြေအနေတွေမှာဟောကမ္ဘာ့နဲ့ဒီတော်ကြီးလွတ်တော်ရဲ့အခမ်းအနားကိုပြင်ပလို့ရတယ်။ဒါပြီးတော့ဖက်ဒရယ်ခြေကဥပဒေပြင်ဆင်တဲ့ကိစ္စမှာရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်ကိုရှေ့တန်းတင်ဖို့အဲဒီကိစ္စတွေအဓိကဆောင်ပေးပြီးတော့တင်ထားတာကိုတွေ့ရပါတယ်။အဲအားလုံးချက်တစ်ခုအနေနဲ့ပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့တွားနေတဲ့နိုင်ငံရေးပန်းနိုင်ခါဒီမိုကရေစီနဲ့ဖက်ဒရယ်ဒီတော်ကြီးတည်ဆောက်ရေးပါအဲ့တော့ဒီဒီအခါဒီပြည်ထောင်စုဥပဒေကျမ်းနဲ့ရမှာဒီဖက်ဒရယ်စနစ်ကိုဥတည်ရပေါ့လေဒီပြည်နယ်တွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ကျမဒီတိုင်ခွင့်တွေကိုအာဏာခံချက်ပေးနိုင်တဲ့အဲ့ဒီဘောင်တွေကိုချက်ထွင်ပေးနိုင်တဲ့ပြည်စင်ချက်မျိုးတွေကိုအားနည်းတာကိုတွေ့ရပါတယ်အဲ့တော့ဒီပြည်စင်ချက်ဟာနော်ဒီမိုကရေစီကတော့ဒီအောင်စုတည်ဆောက်ရေးဟာကျွန်တော်တို့လက်ရှိပေါ်ဆောင်နေတဲ့ငွေငွေလုပ်ငန်းစဉ်နဲ့လည်းတိုက်ရိုက်ဆက်ဆက်နေပါလေဒီငွေငွေလုပ်ငန်းစဉ်ဒီမိုကရေစီဘက်တွေပြည်အောင်စုတည်ဆောက်ရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ဟာနော်တရားနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတဲ့အတွက်ကြောင့်မလို့နော်ဒီမိုကရေစီဘက်တွေပြည်အောင်စုတည်ဆောက်ရေးနိုင်ငံပါနော်ဖက်ဒရယ်ရေးရာကိစ္စတွေကိုရှေ့တန်းမတင်နိုင်တာဟာကြီးမားတဲ့အားနည်းချက်တစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ်
โอเคဆိုတော့ကိုရံမြတ်တဲ့ရတော့ကျွန်တော်တို့ဒီကိုပေါ်လေးအကျဉ်းမင်းအဖြစ်ရာဂိုင်းနှုံးအဖြစ်တွက်ကြည့်မယ်ဆိုရင်အခုဒီတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေကိုအခုဒီပြင်ဆင်ချက်တွေကဘလောက်ရာဂိုင်းနှုံးလောက်များဟိုခြုံငုံမိတယ်လို့များပြောလို့ရမလဲ
အဲကျွန်တော်အမြင်ကတော့လက်ရှိပေါ်လေးတိုင်းပြည်အတွက်ဒီအင်တာနက်မှာအရေးကြီးတဲ့ဒီဟိုအခြေအနေဒီလေးကပေါ်ပြီအတခုဖြစ်တဲ့ဒီဟိုတက်မတော်ကနိုင်ငံရေးကနေပြီးတော့ဒီဟိုနိုင်ငံရေးမှာပါဝင်မှုကိုနော်အဆုံးသတ်ဖို့နောက်ပြီးတော့ဒီမိုကရေစီဆက်ဆက်ပေါ်လေဆက်ပေါ်တဲ့မှာအဆုံးချက်တွေကိုပြုနိုင်လို့ဆိုတဲ့ဘက်ကတော့အဥပဒေထားတာတွေ့ရပါတယ်အဲ့တော့ဂျီနီယာအဖြစ်ပြောရင်တော့ကျွန်တော်အမြင်ကတော့ဟိုမှာဂျီနီယာခိုင်နိုးလောက်တော့အရေးကြီးတဲ့ကိစ္စတွေပါဝင်ပြီးတော့ကျန်တဲ့ဒီအဓိကကြတဲ့60ရာခိုင်နိုးလောက်တော့လိဟာနေသေးတယ်လို့ကျွန်တော်အမြင်ပါတယ်နောက်တစ်ခုကလက်ရှိဖွဲ့စည်းပုံခြေတံဥပဒေရဲ့အချက်အလက်ကဘယ်လောက်ပဲဒီကိုယ်ရည်ချမ်းထဲမှာနော်မဖြစ်မလို့ပြင်ရမယ့်အချက်တွေပြင်ပြီးဖြစ်စီနော်ဒီအောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါကျတော့85ရာခိုင်နှုန်းကျော်ရမှပြင်ဆင်မှုဟာအတူဖြစ်မှာဖြစ်တဲ့အခါကျတော့တမတော်ကမထောက်ခံရင်ဘလို့မှပြင်လို့မရတဲ့အချက်အသေးကလည်းရှိနေပါတယ်အဲ့ဒီအခါကျတော့လက်ရှိဖွဲ့စည်းပုံခြေတံဥပဒေအချက်အသေးကိုကျွန်တော်တို့ကြော်လွားဖို့စဉ်းစားတဲ့နေရာမှာဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်တာနက်မှာရေးကြည့်ပါလေအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာတွဲမွေ့နေနေအချိန်နဲ့ညီနိုင်ချွေးပြီးတော့ နိုင်ငံရေးရသဘောတူညီချက်တွေရအောင်လုပ်ပြီးတော့အဲ့ဒီအခိုင်အမာကနေပြီးတော့ဖွဲ့စည်းအောင်ခြေခံဥပဒေပြင်ဆင်ရေးကိုချင်းကစဉ်းစားနိုင်တယ်ဆိုရင်ပို့ပြီးတော့လက်တွေ့ကြမယ်ပို့ပြီးတော့အသေးပဲရှိနိုင်တယ်လို့မြင်ပါတယ်
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥပဒေပညာရှင်ဦးသိန်းတန်းဦးလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးသိန်းတန်းဦးရေအခုကျွန်တော်တို့ဒီပြင်ဆင်မဲ့ဥပဒေမူကျမ်းမှာပေါ့လေဟိုပါဝင်နာတွေကတော့ဒီလွတ်တော်တတိယတန်းအစပြီးတက်မတော်သားကိုယ်စားလေးကိုဟိုတဆင်ချင်းလျှော့ချသွားဖို့ပါဝင်ပေါ့လေနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကိုလျှော့ချဖို့လည်းပါပါတယ်ဆိုတော့ဟိုရေဦးရသုံးသပ်မယ်ဆိုရင်ဒီဥပဒေကျမ်းပေါ့လေအတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေမှာဘလောက်ထိခြုံငုံမိရလို့များဆရာအနေနဲ့သုံးသပ်လို့ရမှာခင်ဗျာအော်တယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကြသွားပါတယ်ဆိုတော့ကျွန်တော်တို့လက်တလုံးမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုတိုက်ရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုယ်တွေရှိနေပါသေးတယ်ဆိုတော့သူတို့ကိုလည်းဒီကြားထဲမှာအလှည့်ပေးလိုက်ချင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းတဘောတာလည်းမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီပစိတုံပြင်ဆင်တဲ့ဒုတိယအထိန်လို့ပြောပေမယ့်ပထမအထိန်မှာပြင်ဆင်တဲ့ဥစ္စာဘာမှလည်းမပြောပါလောက်ပါဘူးတခုကတော့ကာကွယ်ရေးအမြင့်ရှိရမယ်ဆိုတော့စပင်းစင်မိလိုက်လို့လူထုဆန္ဒခံစုပေးလို့အရကွယ်ရဆိုင်ထားတာလည်းတွေ့ရတယ်ဆိုတော့ဒုတိယအသိပင်းစင်ရမယ်ဆိုတဲ့နေရာမှာလည်းကျွန်တော်ကတော့ယုံကြည်မှုတော့အင်တာမဟိုနေတယ်ဘာလို့လဲဆိုတော့သူတို့ပြင်သွင်းတဲ့ဥစ္စာကဟို NLD ကနေပြီးတော့မှတက်မလို့ကိုအဆော့ပေးပြီးတော့မှအများကြီးဆော့ပေးထားတာဆိုလို့တွေ့ရတယ်လူတိုင်းရင်းသားတွေတွေ့ဆိုရင်တော့ကုနာတော့တရားမျိုးသိပြောသလိုပေါ့နော်ဖေဒရယ်ကိုဥတီတဲ့ပင်စင်သေးတွေလည်းတော့နေတယ်အဲ့တော့တမ်းလို့ allele မှာခွင့်ကောင်းကြည့်ပြီးတော့မှအဲအဲ့ဒီဥစ္စာတွေငါတို့သဘောထားလည်းမပါဘူးတဲ့တိုင်းသားတွေသဘောထားလည်းမပါဘူးတဲ့လာပြန်ပြီဆိုတော့ကျွန်တော်တို့ကအကစားခံနေရတော့တမ်းလို့ရော NLD သူစဉ်းစားမှာကတော့ဖြစ်စီပုံပြမဟေးဆိုရင်တော့သူတို့ဟာကြီးရဲ့မစဉ်းစားပဲနဲ့ဒီဥစ္စာပြည်သူလူထုအတွက်ဖြစ်တယ်ဆိုတဲ့ဥစ္စာတစ်ခါတခါတော့မြင့်သွားတယ်ထင်တယ်အဲ့တော့ပြင်စင်ဖွင့်တော့သူ့တို့နီလန်ကတော့အငင်တာဆုံးဖြစ်မယ်ဒုတိယကတော့သူကပြင်းလို့မြင်လာခံကနဲ့ပြင်းနေလို့ပြောပြအောင်ဒါလည်းသူတို့တဲ့အလိန်ခံရပြန်ပြီ။တော့သူတို့ဟိုပြင်းလို့မြင်လာခံကျင်းပတဲ့ချိန်ကျတော့ဆုံးကြည့်ရမှာပေါ့။နောက်ဆုံးကျတော့ဒီလိုမျိုးသူတို့လူထုအလိန်ခံနေအောင်မေဆူရင်သူတို့မူလပိုင်ရှင်ဖြစ်တဲ့သူတို့လူထုတွေကသူတို့ဟိုပိစက်မှုများစွာနဲ့ပြင်းတဲ့ချိန်ကျရင်တော့လူထုရောနည်းနည်းကင်ဒီရောအလေဒီရောအကုန်လုံးကညှင်လာပြီးတော့မှညှင်လာပြက်ဆက်ရင်းနဲ့ပဲသူတို့ကကြုံရမှာကိုလည်းသူတို့ဆိုရင်လေအဲ့ဒါကြောင့်လုံးတင်းလုံးထားတဲ့ဥစ္စာကိုပီပီထုကိုညက်ကွေးပြီးတော့မှတင်းတိပင်ထားတဲ့ဥစ္စာကဘာလဲဖြစ်ဖြစ်ဟောသူ့တို့မှလည်းပြီးနောက်ပြီးတော့မှဒီလုံးလာခါမှလည်းပဲဖေဒရယ်ကြီးကလည်းဆွေးနွေးပြီးတော့မှဟောတဘောတူကြီးထည့်ရယူပြီးမှလည်းဆက်သွားနေဆိုတဲ့အဆင်ပြေမယ်ဒီတိုင်းဆိုရင်တော့ကျွန်တော်တို့ကလည်းခံရမယ့်သူတွေကတော့ကျွန်တော်တို့ကတော့စိတ်ကုန်နေပြီဆိုတော့ဆရာလည်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစလိုင်းပွေကွန်ဒါတော့ဒီတန်းတန်းတယောက်ကခန်းစားချက်လို့ပဲဆိုရမှာပါဆိုတော့နောက်ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုကိုင်ဆိုးလဲလေလိုင်းပေါ်မှာရှိနေပါတယ်ကိုကိုင်ဆိုးဆွေးနွေးကျင်တာမင်းမြင်ကျင်တာဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဆွေးဝင်ပြီးပြောခွင့်ရတဲ့အတွက်ကျွန်တော်ချက်ဆုံးကြည့်ဦးဒီမှာလေးပြောရဲပေါ့အဓိကကတော့ကျွန်တော်တို့ဒီပေထောင်စုဒီဖွေးတည်စည်းပုံတစ်ခုဖြစ်ဖို့အတွက်ကျွန်တော်တို့တည်ရန်သာညီအစ်ကိုတွေဒီနေ့ဟိုစိတ်ဖြစ်နေကြတာဘာကြောင့်ဖြစ်နေကြတာလဲအတိတ်ကဖြေဖို့ရှာရမယ်အာဒီပေထောင်စုကိုဟောတကယ်တကယ်တနာကကိုရန်မျိုးသိန်းပြောတော့သလားပေထောင်စုကိုတကယ်တကယ်အစိုက်အမှန်ဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတည်ရန်သာခေါင်းဆောင်တွေဟိုအကုန်လုံးကိုခေါ်ပြီးရင်ဒီပမာကလေးတို့ပါရမယ်တိုင်းနဲ့ပြည်နယ်ကလူတွေကျအခုလို့ပါရမယ်အဲ့ဒီမှာဖွေးစည်းပုံတစ်ခုကိုတေးသေးရှာရှာသူတို့ကောင်းဆောင်တွေဒါပြင်းနေအသီးသီးကပြင်းနေချစ်ပြင်းနေဆိုချစ်ပြင်းနေကနဲ့ကောင်းဆောင်တွေကနေပြီးရင်ဟောဥပဒေတစ်ခုကိုတေးသေးရှာရှာရေးဆွေးမှဒီပြည်သေးစိတ်ဆိုတာလည်းမရှိဘူးဖြစ်ပေါ့မယ
်ဟုတ်ကဲ့
အခုကနေပြီးရင်ဒီပမာတစ်ခုလေးကနေပြီးရင်ဟောဥဆောင်ပြီးရင်လောက်တယ်ဟောသူစရင်လည်းသူလောက်တယ်ဟောဟောအလုပ်တော့အမေနဲ့အနေပြတယ်လို့အဲ့လိုဖြစ်နေတယ
်ဟုတ်ကဲ့
အဲ့ဒီကြောင့်နေပြီး
ဟုတ်ကဲ့ပါဆွေးနွေးကြကျေးဇူးပါဆက်စဲတော့နောက်ထပ်ကျွန်တော်တို့လေလိုင်းပေါ်မှာရောက်နေတဲ့သူတူကိုပဲအလှည့်ပေးလိုက်ချင်ပါတယ်ဦးစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံကဦးစိုးဝေသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ပထမဦးစွာကျောင်းဆောင်ရင်းနှီးပြောတာတယ်ပေါ့ခု2007ဖွဲ့စည်းပုံဥပဒေပြင်ဆင်တဲ့ပတ်သက်လို့ဒီအခက်အခဲရှိတယ်ပေါ့အဲဒီ concert ငားကြရင်တော့အဲကိုယ်စားလှယ်တွေကအတီးပြုတ်ဖို့လိုအပ်တယ်ဆိုတော့တက်မတော့ပါမဖြစ်မယ်ဆိုတဲ့အကြောင်းလေးပေါ့လေဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကကို2007ဖွဲ့စည်းပုံဥပဒေမပြည့်ရင်ကျွန်တော်တို့တန်းပြေကောင်းမလား2007ဖွဲ့စည်းပုံဥပဒေကိုပြင်ဆင်တော့မှကျွန်တော်တို့ပြည်သူတွေအတွက်တန်းပြေအတွက် ကောင်းမလားဆိုတော့ဒါချင်းချင်းနဲ့တည်ပြီးတာဖြစ်တယ်။ဒါကြောင့်မို့လို့လည်းပဲအတ္တိယပုဂ္ဂိုလ်တွေကဖြစ်တဲ့နည်းနဲ့စေနာထားပြီးတော့ပြုပြင်ဖို့လိုအပ်တယ်လို့ကျွန်တော်တိုက်တွန်းပြောဆိုချင်ပါတယ်
။ဟုတ်ကဲ့ဦးစိုးဝေးပါဝင်ဆွေးနွေးရကျေးဇူးပါ။ဆိုတော့ဒီနေ့မှကျွန်တော်ပင်နေဆွေးနွေးမယ်ဒေါက်တာရံမျိုးသိန်းကိုကျွန်တော်ပြန်ပြီးတော့ဟိုဆွေးနွေးစီချင်တာရှိပါတယ်။ဆိုတော့အကောင်လုံးကလည်းပြောနေပါတယ်ဒီဟိုဟိုပေါ်စီဝန်ပြင်းရေးကိစ္စတွေမှာဒီတိုင်းရင်းသားတွေရဲ့အခက်အခဲအရေးကြီးတယ်ဆိုတော့ဒီပြောကြပါတယ်ဆောစောတော့ဒေါက်တာရင်မျိုးသိန်းလည်းဆွေးနွေးကြတာရှိပါတယ်ဒီတက်မြော်နဲ့စစ်ဖက်ရက်ဖက်ဆက်ဆံရေးကလည်းအရေးပါတယ်ဆိုတာပြောပါတယ်ဆိုတော့တစ်ချိန်တည်းမှာပဲပေါ့လေကျွန်တော်တို့ဒီတက်မြော်ရောဒီတိုင်းရင်းသားအင်အားစုတွေရောဒီလိုပေါ်စီဝန်ပြင်းစီရင်မှာအဓိကကြားတယ်ဆိုတဲ့နေရာမှာနိုင်ငံရေးအခုလက်ရှိဒီလွှတ်တော်ထဲမှာနိုင်ငံရေးဦးဆောင်ပါတီတခုဖြစ်တဲ့ NLD ပါတီအနေနဲ့ပေါ့လေဒီလိုတက်မြော်တိုင်းရင်းသားအင်အားစုတွေတကယ်ဆိုရင်လွှတ်တော်ထဲမှာတခြားနိုင်ငံရေးပါတီတွေလည်းရှိနေပါသေးတယ်ဆိုတော့ဒီလိုလူတွေအားလုံးပူးပေါင်းပါဝင်နိုင်ဖို့ဆိုလို့ရှိရင်ဒီဦးဆောင်ပါတီတခုအနေနဲ့ဘာတွေအဓိကလုပ်ဖို့အခုချိန်မှာလုံနေရလို့များဒေါက်တာရေမျိုးသိန်းသုံးသပ်လို့ရမလဲ။
ကျွန်တော်အနေနဲ့တော့ဒီလက်ရှိပါတီရပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့အစည်းပါတီအနေနဲ့ပေါ့လေကျွန်တော်တို့ဒီတက်မြော်ကောင်းဆောင်နေနဲ့ငါတွေ့ဆုံရှင်းလင်းနိုင်လို့အမြင်ဖလေတုံးတက်နိုင်လို့လိုအပ်တယ်လို့ငါတိုင်းရင်းသားပါတီကကောင်းဆောင်နေနဲ့လေအပေါ်မှာနေနေတွေ့ဆုံရှင်းလင်းပြီးတော့သူတို့ရဲ့အမြင်တော်သားတွေကိုနားထောင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲအဓိကကတော့ကျွန်တော်တို့ဒီအစိုးရဘိုင်းချုပ်တော်ဘိုင်းတက်မတော်ဘိုင်းကကောင်းဆောင်ဒီအမြင်နဲ့ကျွန်တော်တို့တိုင်းရင်းသားပါတီတွေနောက်တိုင်းရင်းသားကောင်းဆောင်တွေနဲ့ဘဝနေနေအမြင်ဖလေညီနိုင်ချွေးနေပြီးတော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်တကယ်ကိုခိုင်မာတဲ့အခြေခံကောင်းမှုသဘောတူညီချက်ကောင်းမှုကိုကြားအောင်ယူနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါလက်ရှိတွားနေတဲ့ဇန်းကျောင်းမှာကြည့်မယ်ဆိုရင်တော့ဗာကြထားတဲ့သဘောတူညီချက်တွေရှိနေမယ်လို့လည်းရှင်းရသေးတာမှုအပိုင်းမှာအင်တာနက်မှာအားနည်းတာကိုတွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလက်ရှိအခြေအနေမှာဒီမိုကရေစီတပ်ဖွဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ချိန်မှန်တမန်းတော်ကြာကြာနာနာမလန်းနိုင်သေးတဲ့အခြေအနေလို့ကျွန်တော်ကတုံ့တက်ပါတယ်ကျွန်တော်တို့အနေနဲ့ဒီအခြေအနေမှာဟလာဒီမိုကရေစီတပ်ဖွဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ကိုတော့အစိုးရလက်တော်တမတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေကြားမှာသဘောတူညီချက်တွေရနိုင်ကြရင်တော့မှဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့ပါသမီတွေမိန်းမတွေတော့မှခံစားရနိုင်တဲ့အခြေအနေရှိပါတယ်အဲ့တော့ဒီအချိန်မှာကျွန်တော်တို့ကဒီသဘောတူညီချက်တွေကိုတော့မရနိုင်သေးဘူးဆိုတော့ဒီအပြီးပွင့်ကိုခံစားနိုင်ဖို့ဟာပုံပြီးတော့ဝီးကွာသွားမလားလို့ဆွေးနွေးကြရရှိပါလေ
။ဟုတ်ကဲ့ဆရာကျန်မျိုးသိန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရီပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုလည်းရှင်းနေပါသေးတယ်။အရင်ဆုံးစာတစ်စောင်ကတော့ဒီအမေရိကန်ပြည်တော်စုကမောင်တသနာရဲ့စာပါသူစာတော်တော်လေးလည်းရှိတော့လူရင်းချက်တွေကိုပဲကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ။
2008ဖွဲ့စည်းပုံဟာဒီမိုကရေစီရေးတန်းတူညီမျှရေးလူ့ခွင့်ရေးစသဖြင့်ဘာအခွင့်အရေးတွေကိုမှအမကန်ကြပေးထားမှာရှိပါအောင်စစ်တပ်ကအချိန်မီအာဏာသိမ်းနိုင်ရင်နောက်ကြောင်းပြန်အေးမယူနိုင်ရေးစစ်ကောင်းဆောင်တွေရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုကိုမြည်သူမြမတိပါနိုင်ရေးမေစုသမရမဖြစ်နိုင်ရေးနိုင်ငံသားပြည်သူအချင်းချင်းကြားစိတ်ဝမ်းကွဲပြားနေရေးအတွက်ရည်ရွယ်ချက်ရှိရှိရေးဆွဲထားတဲ့စာအုပ်စင်းကြီးတာဖြစ်ပါတယ်ဒီမိမိတို့အကြိုက်လွယ်လွယ်ပြင်လို့မရနိုင်အောင်ရေးဆွဲထားတဲ့စာအုပ်စိမ့်ကိုအမုံအညိုးတွေမထားပဲပြင်ဖို့ကြိုးစားခဲ့တဲ့တရားလွတ်တော်ရှင်းနေ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီလောက်ကျန်ခန်းရသလိုပြင်စည်ရေးဟောပြောခဲ့လို့တရားလွတ်တော်ရှင်းနေဦးကြည်မြင့်ငရားစရာကိုစောဝင်တဲ့ဘိုးကြီးအောင်နေမျိုးစေနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်9ကကြီးနဲ့ဖန်ဝရန်ထုတ်ခံထားပါတယ်ကျေးဥပြင်စည်ရေးအတွက်အဓိကစိန်ခေါ်မှုကတော့လက်ရှိနိုင်ငံရေးပါတီတွေက NLD ပါတီရဲ့ခြေဥပင်စင်ရေးပေါ်လူမျိုးရေးပုံကိုရေးတန်တရားစိတ်တွေနဲ့ပူပေါင်းဆောင်ရွက်လူစိတ်တွေနှဲပါနေခြင်းပြည်သူတွေရဲ့မဲတပြားမှမပါဘဲလူတူတဖွဲ့ရဲ့အမိန့်နဲ့လွှတ်တော်ရေးဝန်ထမ်းပြီးပြည်သူကိုယ်စားလှယ်တွေဥပဒေပြုသမျှထိုင်ထားလို့ကန့်လန့်တိုက်နေတဲ့နှစ်သီးစားတမတ်သားတွေအရေးပါပဲမိမိတို့ရဲ့အခွင့်အာဏာတွေဆုံးရှုံးသွားမှကြောက်ပြီးခြေဥပင်စင်ရေးကိုနှောက်ယှက်နေသမျှယုံကြည်မှုတည်ဆောက်နိုင်ရေးအတွက်တန်တရားစိတ်တွေတိုင်းသားလက်နက်ကင်ခေါင်းဆောင်တွေအားလုံးမှာကြောင်နေမှာအမှန်ပဲအကြေးစကောင်းဆောင်တွေကမိမိတို့ကနိုင်ငံဝန်ထမ်းပြီးပြီးတက်မတော်ဂုံသိခါကိုထိမ့်ပြီးရွေးချယ်ခံပြည်သူဆိုရအောင်သစ္စာရှိရှိအမှုထမ်းရွက်ကြမယ်ဆိုရင်တက်မတော်ရဲ့ဂုံသိခါမြင့်တက်လာနိုင်သလို2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့အမျိုးသားပြည်နယ်ရင်းချစီပြည်ထနာဟာလည်းငြိမ်းချမ်းစွာပြီးဆုံးသွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ American ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါနောက်စာစာတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါကိုအောင်လေးဦးမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံဟာဒီမိုကရေစီစနစ်ကျင့်သုံးမှုနဲ့မကန့်ညီတဲ့ဖွဲ့စည်းပုံဖြစ်နေတယ်ပြည်ရင်းပြည်ပနေရာစလုံးကလက်မခံတဲ့ဖွဲ့စည်းပုံဖြစ်နေတယ်စစ်အစိုးရကစစ်အာဏာတည်မြဲရေးအတွက်ရည်ရွယ်ရေးဆွဲခဲ့ပြီးစစ်အာဏာနဲ့အတူပြုခဲ့တဲ့ဥပဒေဖြစ်တဲ့ဒါကြောင့်ဒီမိုကရေစီစနစ်ကိုတိဆောက်ကျင့်သုံးနေတဲ့ NLD အစိုးရအနေနဲ့မဖြစ်မနေပြင်ဆင်ရမယ့်တာဝန်ရှိနေတယ်။ဒါကြောင့်ပြင်ကုန်ပြင်ရမယ်။2008ခုဖွဲ့စည်းပုံပြင်ဆင်မဲ့ဥပဒေမူကြမှာစစ်တပ်ရဲ့အခမ်းအနားရှော့ချရေးကာလုံကိုပြင်ဆင်ဖွဲ့စည်းရေးတို့ပါလာတဲ့အတွက်အယက်သားအစိုးရဒီမိုကရေစီလမ်းကြောင်းအတိုင်းသွားဖို့လမ်းပွင့်လာနိုင်တယ်လို့မြင်ပါတယ်တဲ့။တိုင်းရင်းသားတွေရဲ့လိုလားတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်မယ့်အခြေအနေဖြစ်လာပါလိမ့်မယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လည်ရှင်သန်လာနိုင်မယ်။တက်မတော်က2008ခုဖွဲ့စည်းပုံကိုလုံးဝအထိမခံတာမဟုတ်ပါဘူးတဲ့။2008ဖွဲ့စည်းပုံပါစီကံနီလန်းနဲ့အညီပြင်ဆင်တာကိုလက်ခံတယ်လို့ဆိုထားပါတယ်တဲ့။နိုင်ငံအတွင်းမှာလက်နက်ကိုင်အဖွဲ့တွေချုပ်ငြိမ်းပြီးတော့အေချမ်းတဲ့အခါတက်မတော်ကဖွဲ့စည်းပုံပြင်ဆင်မှုကိုသဘောတူလက်ခံပြီးမိမိမူလတာဝန်တွေကိုပဲပြန်လည်ထမ်းဆောင်မယ်လို့ဆိုထားပါတယ်။အခုခါနိုင်ငံရေးအခြေအနေတွေပြောင်းလဲလာနေပြီးတက်မရိုရဲ့တဘောရာလည်းပြောင်းလဲလာပြီးအစိုးရနဲ့လက်တွဲလုပ်မယ်ပံ့ပိုးကူညီမယ်ဆိုတဲ့စကားတွေပြောလာနေပါပြီတဲ့အစိုးရကလည်းဥပဒေစည်းကမ်းနဲ့အညီဖွဲ့စည်းပုံကိုဒီမိုကရေစီနည်းကြကြပြင်ဆင်တာဖြစ်တဲ့စစ်တပ်ကိုညှိနှိုင်းမှုပြုပြီးတော့လှုပ်တင်တာကိုလှုပ်လို့ပြည်သူတွေရဲ့ထောက်ခံမှုရနေတယ်သို့တော်လည်းစစ်တပ်ရဲ့ပူးပေါင်းမှုအားနည်းနေပြီးတော့နိုင်ငံရေးပါတီတချို့ရဲ့မမှန်မကန်အပြစ်တင်အပုတ်ချမှုများကတော့ရှိနေပါသေးတယ်တဲ့NLD အနေနဲ့လဲဥပဒေကြောင်းအရာတိကျစွာလိုက်နာဆောင်ရွက်ခြင်းဖြင့်ဒီမိုကရေစီကျင့်စဉ်ပေါင်းအတွင်းကဆောင်ရွက်သွားမှာဖြစ်လို့စိန်ခေါ်မှုတွေအချက်အတဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ရပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့မစ်တီလာမျိုးကဥစိန်မောင်ဆာပါနောက်ထပ်စာတချို့လဲကျွန်တော်တို့ Facebook ကနေပေးထားတာရှိပါတယ်။ဒီဥကျင်လာဆိုတဲ့တယောက်ကတော့ခြေဥပြင်ရမာရဲ့ငင်းငယ်ရသွားမှာရဲ့ဒီနေ့ကိုအသေးလဲကာဝယ်နေတဲ့အဖွဲ့တွေကနိုင်ငံချစ်တဲ့အောင်ဟန်ဆောင်နေသူများလာပါတဲ့2008ခြေဥ်ရတိုင်းပြည်ကိုအမွေရထားတယ်လို့ငါတို့သာလျင်ပိုင်ဆိုင်စီမံခွင့်ရလို့စိမ့်နဲ့ရှေ့တန်းကကာဝယ်မယ်ဆိုရင်လွတ်တော်ဆိုတာဘာအဓိပ္ပာယ်လဲလွတ်တော်မှာအာဏာမရှိတဲ့ဖွဲ့စည်းပုံဟာဥနေဝင်မဆလာ84ဖွဲ့စည်းပုံနဲ့ဘာများကွာခြားပါသလဲ84ကိုမချဲလို့88ဖြစ်လာတာပါ84ဖွဲ့စည်းပုံကိုပုံပြောင်းထားတဲ့2008ခြေဥ်ကြောင့်ဒီမိုကရေစီလမ်းပေါ်ရောက်နေပြီဆိုပြီးဝါဒဖြန့်နေတာမှန်ပါသလားနှစ်ဖာကျူးတန်းလန်းနဲ့ဘေးမဲ့လွတ်ခွာရတဲ့မြန်မာပြည်မဖြစ်ပါစေနဲ့ခြေဥ်ကိုအန်အေဒီကအသက်နဲ့လဲပြီးပြင်နိုင်ပါစေဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကြည်မောင်ဝင်းဆိုတဲ့နာမည်နဲ့ပါသူကတော့ခက်တာကတဲ့အန်အေဒီဆွေးရကဘယ်မှတိတိကျကျပြက်ပြက်သားသားပြောခဲ့လုပ်ခဲ့တာမရှိပါဘူးအခုဖွဲ့စည်းပုံလဲဒီနည်းနဲ့ပြင်မရရင်တခြားနည်းဘယ်နည်းသုံးမယ်ဆိုတာလဲဘာမှချမပြပါဘူးပြည်သူတွေအားမြတာဒီအကြောင်းတွေပါပါတယ်ဆိုပြီးသူကရေးပါတယ်နောက်ထပ်စာတစ်ချို့လဲရှိနေပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥတင်ငွေဆိုတဲ့Facebook အကောင့်ကရေးထားတာပါ2008ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးဆိုတာနဲ့ပုံမှန်436ကိုကြည့်ပြီးတော့ပြင်ဆင်လို့မလွယ်ဘူးဆိုတာထက်ပြင်ဆင်လို့မရအောင်ပိတ်ထားတယ်ဆိုတာကပုံမှန်လိုက်မယ်ထင်ပါတယ်တက်ကပြင်ကျင်နေပဲထားအောင်ဆန္ဒမဲပေးနိုင်သူဥယျာရဲ့ထက်ဝက်ကျော်ကထောက်ခံမှပြင်လို့ရမယ်အနေထားဆိုတော့လုံးဝမပြင်းနဲ့လို့ပြတ်ထန်းထားတာပါဒီတိုင်းဆိုရင် NND အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေသာမကဘဲနဲ့မအောင်မြင်နိုင်ဘူးလို့တော့မြင်နေရပါတယ်ဒီအခက်အခဲကိုဘယ်လိုဖြေရှင်းမလဲဆိုရင်တော့ကျွန်တော်အမြင်ပြောရရင်ဖွဲ့စည်းပုံဥပဒေအခန်း7မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုပြီးဖော်ပြထားတာပါအဲ့ဒီမှာဖွဲ့စည်းပုံဥပဒေပုံမှန်452အရာမြန်မာစာနဲ့တော့အတူယူရမှာဖြစ်တဲ့အတွက်ပြင်ဆင်ခြင်းဆိုတဲ့စကားရက်မှာပယ်ဖြတ်ခြင်းအစားထိုးခြင်းဆိုတဲ့စကားရက်တွေမပါဝင်ပါဘူး။ဒါကြောင့်ဖွဲ့စည်းပုံမှာပါတဲ့ပုံမှန်436ကိုပယ်ဖြတ်နိုင်ခွင့်အာဏာဟာပြည်ထောင်စုလွှတ်တော်မှာရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကလည်းတားမြစ်ထားတာမရှိပါဘူး။ပုံမှန်436ကိုပယ်ဖြတ်နိုင်ခဲ့ပေဆိုရင်တခြားဥပဒေတွေကိုအခက်အခဲမရှိပြင်ဆင်နိုင်မယ်လို့ထင်မြင်ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်။ KSAC ဆိုတဲ့ Facebook အကောင့်ကလည်းအသက်သာရေးလိုက်ပါဗျာတဲ့အဲ့ဒါကပိုလွှဲပါတယ်တဲ့။အချိန်နဲ့နောက်ကျသွားရင်တိုင်းပြည်နစ်နာတယ်အခုပဲကြည်ပါလား1990ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးတော့လွတ်တော်ခေါ်ပြီးအစိုးရဖွဲ့ပေးခဲ့ပဲဆိုရင်အခုချိန်ဆိုရင်တော့အတော်လေးကိုခီးရောက်နေလောက်ပါပြီတဲ့စစ်တပ်နဲ့ရင်ကြားစေကအရေးကြီးပြီပဲပြောမရရင်ပြစ်ထားခဲ့လိုက်ပါဗျာတဲ့ပြည်သူကပိုအရေးကြီးတယ်သူတို့အာဏာမသိမ်းရဲပါဘူးတဲ့သိမ်းလို့ရှိရင်လည်း2008ခြေဦးကအလိုလျောက်ပယ်ပြတ်သွားမှာပါလေတဲ့ကိုကအကောင်းမြင်စိတ်နဲ့လက်တွဲခေါ်နေတော့သူတို့ကအပေါ်စည်းကကြီးပဲနေချင်နေသေးတာဆိုပြီးရေးထားပါတယ်ပိုင်ချင်းဆိုတဲ့ Facebook အကောင့်ကတော့ အဖြေကိုတော့ဥကိုဒီကအသက်ပေးပြီးပြောပြပြီးပါပြီဗျာတဲ့လွှတ်တော်မှာအစိုးတစ်ခုပဲတင်ပြီးတော့မဲခွဲလိုက်ပါဒီအခြေခံဥပဒေကိုပြည်သူကလက်ခံလက်မခံ52ရာခိုင်နှုန်းကလက်မခံရင်တော့ရေထဲသာမျောလိုက်ပါတော့ဗျာတဲ့အစ်စ်ကိုအတီးပြုတ်အစိုးရအစ်စ်ဖွဲ့ပြီးပြီပေါ့ဗျာဆိုပြီးရေးထားပါတယ်ရှင်
โอเคเจซูပါဆိုတော့ဒီတောထရှင်နေစာရောမှာတော့ဒီဖွဲ့စည်းပုံပြင်လို့ရနိုင်မဲ့နည်းတွေကိုဟိုသူတို့စိတ်ကူးမိသမျှကိုအကြံပြုထားပါပါဒီထဲမှာတချို့ကလည်းအစ်စ်ပြန်ရေးတာတော့ကောင်းနေတယ်ဆိုပြီးမြင်ပါတယ်ဆိုတော့ဒေါက်တာရံမျိုးသိက္ခမဒီလိုမျိုးပေါ့လေအစ်စ်ပြန်ရေးဆွဲတာပါဝင်ပြင်တာစင်တာတွေတခြားနီးလန်းတွေရောဟိုပြစ်နိုင်ကြီးအလားလာကြီးဘယ်လောက်များရှိတယ်ခင်ဗျဖွဲ့စည်းပုံပြင်ရင်းမှာအဲကျွန်တော
်အမြင်ကတော့ဖြစ်နိုင်ကြီးတစ်ခုရှိတာကတော့ကျွန်တော်ဒီဒီတော့ချက်ပေါ်ဒီလိုချင်တဲ့ဥပဒေကိုပြည်လုံးကစာနာခံယူပြီးပြန်လုပ်နေပေါ့လေ။အဲ့နောက်ချက်တော့90မြေကဒမ60ရာခိုင်နှုန်းထောက်ခံမှုကိုဟာ10မြေကျော်ကာလမှာပြန်ပြီးတော့ဆန်းစစ်မယ်ဆိုရင်ဒါလည်းဖြစ်နိုင်ရရှိတယ်လို့မြင်ပါတယ်။အဲ့ဒီလိုပြည်လုံးကစာနာခံယူပြီးပြန်လုပ်လို့မဲသေးတိုင်းချင်းရှိပြီးထောက်ရကျော်ကထောက်ခံရင်ဒီပေါ်ဒီလိုချက်ကဥပဒေတိုင်းဆက်သွားပြီးတော့ဒီနေ့တိုင်းရှိသူ90ရာခိုင်နှုန်းချောထောက်ခံမှုမရဘူးဆိုရင်ဟာဖွဲ့စည်းပုံခြေကဥပဒေတစ်တည်းရဲ့ရိုးရိုးစွာမျိုးကိုစဉ်းစားလို့ရပါတယ်။အဲဒီဖွဲ့စည်းပုံခြေကဥပဒေတစ်ခုရှိတဲ့အခါမှာလေခုနပြောတဲ့ကျွန်တော်တို့ဟာအရက်ထက်နိုင်ငံရေးကောင်းဆောင်တွေအစ်စ်ထက်ကောင်းဆောင်တွေတိုင်းနာကောင်းဆောင်တွေအားလုံးပါဝင်ပြီးတော့စဉ်းစားချင်းပြီးတော့အဲရေးသားလို့ရပါတယ်။အဲဒီရေးသားမှုအတူမဖြစ်ခင်အထိရရှိဖွဲ့စည်းပုံခြေကဥပဒေနဲ့တွားလို့ရပါတယ်။အဲတော့အဲဒီလိုအခုလည်းတခုတော့ရှိပါသေးတယ်။အဲဒါလည်းပဲစဉ်းစားသင့်တယ်လို့မြင်ပါတယ်။အဲနောက်တစ်ခုကတော့ဒီကျွန်တော်တို့ဟိုမြန်တိုင်းတရင်းစာမှာပါတဲ့ဆောင်းပါးတွေမှာကျွန်တော်တို့ပြည်သူ့လက်တော်ဒီကမ္ဘာ့ကအတွက်တော့ကိုယ်စားလှယ်အရေးအတွက်ကိုဟောတရားတစ်ဆင့်ဦးတက်မပေါ်တော့ဆိုပြီးအချက်ပေါ်မှာဟဲ့ပုံမှန်တရားကိုယ်ကိုပြည့်စုံနိုင်တယ်ဆိုရင်အဲဒါလည်းပဲအလားလာတစ်ခုအနေနဲ့တော့ရှိပါတယ်။ဒါပေမဲ့လည်းအရင်ကြီးတာကတော့ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးပြဿနာတွေကိုအဖြေရှာတဲ့နေရာမှာဟောအဓိကကျတဲ့ဟောစိတ်ခိုးတယ်ရေးနိုင်ငံရေးရနိုင်ဆွေးနွေးပြီးတော့သဘောတူညီချက်ရအောင်ယူနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့မြင်ပါတယ်။အဲဆိုလိုချင်တဲ့သဘောကကျွန်တော်တို့အရက်ထက်ခေါင်းဆောင်တွေနောက်ကိုင်းမခေါင်းဆောင်တွေနောက်စစ်ထက်ခေါင်းဆောင်တွေရှားမှာကျေကျေပြန့်ပြန့်နဲ့ညီနိုင်ဆွေးနွေးပြီးတော့သဘောတူညီချက်တွေကိုအကြီးဆုံးအောင်ယူနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်အဲ့ဒီပုံစံပါ
โอเคเจซูပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာအခုဆွေးနွေးနေတာကိုတရားရမှတ်ချက်ပေးနေတာတချို့လည်းရှိပါတယ်ဒီထဲမှာတယောက်ကတော့ရွှေကုန်းဆိုတဲ့နာမည်နဲ့တယောက်ကတော့အစ်စ်ပြန်မဆွဲရလို့မရှိပါဘူးတဲ့အစ်စ်သာဆွဲလိုက်ပါဆိုပြီးသူကလည်းရေးပါတယ်ဆိုတော့စောစောကဒေါက်တာရံမျိုးသိစောပိုင်းမှာဆွေးနွေးဆိုတာတခုလည်းရှိပါတယ်ဟိုနည်းနည်းအားမလို့အားမရစိတ်နဲ့ပြောတာပေါ့လေကျွန်တော်ဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကိစ္စကျွန်တော်တို့တက်တန်းမှာတော့မြင်ရပါမလားဆိုတော့အပြောမျိုးပေါ့လေဆိုတော့လက်ရှိလွတ်တော်တက်တန်းမှာအခုပြင်ဖို့ဒီအစိုးပြုထားတဲ့မူကြမ်းကတော့တက်လာပြီပေါ့လေဆိုတော့ဒီလက်ရှိလွတ်တော်တက်တန်းထဲမှာကျွန်တော်တို့အခုပြင်မယ်လို့ပြောထားတဲ့အထက်ကဘယ်နေရာခိုင်နှုန်းလောက်များပြင်နိုင်မယ်ပြင်နိုင်ချေရှိတယ်လို့သုံးသပ်လို့ရမလဲကိုရံမျိုးသိအဲ
ကျွန်တော်မြင်တာကတော့အဲ့ဒီပြင်နိုင်မယ်ရာခိုင်နှုန်းတွက်ချက်ရတာတော့တော်တော်ကြီးခက်မယ်လို့ကျွန်တော်မြင်ပါတယ်အဲအဓိကကတော့ကျွန်တော်မြင်အားဖြင့်ပေါ့လေလက်ရှိဒီခရီးတော်ချေတာဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတင်ထားတဲ့ဥပဒေကနှဲ့ရမှာလေတော့အပြင်ချင်းလို့လဲကူတဲ့ဒီပြင်ချင်းချက်တွေလည်းပါတော်ပြရပါတယ်။အဲဘုလိုလည်းအဲ့ဒီပြင်ချင်းလို့လဲကူတဲ့ပြင်ချင်းချက်တွေဒီပြင်နေရင်ဘဇတ်တော်ထဲမှာ85ရာခိုင်နှုန်းကျော်ထောက်ခံမှပြင်လို့ရမယ်အချက်သေးကြီးကလည်းရှိနေတာကိုတွေ့ရပါတယ်။နောက်တစ်ခုကဒီပြင်ချင်းနဲ့ဥပဒေကနှဲ့ရမဆိုင်ဒီမှာတင်ထားတဲ့ပြင်ချင်းနဲ့ဥပဒေကအားရရှိပါတယ်။အဲ့ဒီဥပဒေကပေါ့လေလူကတင်ထားတဲ့ဥပဒေက5ခုလည်းပဲရှိနေပါတယ်အဲ့ဒီငါးခုထဲမှာစိတ်ဝင်စားစရာကောင်းတာကတက်မတော်ကတင်ထားတဲ့ဥပဒေကနှစ်ခုပါအဲ့ဒီတက်မတော်ကတင်ထားတဲ့ဥပဒေကနှစ်ခုမှာအဓိကအားဖြင့်ကသူကကာလုံနဲ့အခိုင်အမာနာကိုသူတို့ကပို့ပြီးတော့အရေးပါအောင်လုပ်ချင်တဲ့အချက်တစ်ချက်ရယ်နောက်ပြီးတော့ပြည်တော်စုဝင်ကြီးတွေတိုင်းဒေသကြီးနဲ့ပြည်내ဝင်ကြီးတွေရဲ့အခြေအချင်းမှာကိုမ59ဆလုံးမှာပါတဲ့ပြတ်ပြက်အတိုင်းထည့်သွင်းလို့ဆိုတဲ့အချက်မျိုးတွေကိုတင်တာတွေ့ရပါတယ်။ဟ
ုတ်ကဲ့။
အဲ့တော့အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တမ်းမတော်ဘက်ကအဆိုပြုတာနဲ့ဒီအာရယမျိုးသားဒီမျိုးတွေဖက်ဒိုဘက်ကအဆိုပြုတာနဲ့ဟာသွားပြီးတော့ပြိပက္ခဖြစ်နေတဲ့သဘောမျိုးတွေကိုတော့တွေ့နေရပါလိမ့်လား
။ဟုတ်ကဲ့။ ဆွေးနွေးပေးတဲ့ဒေါက်တာရံမျိုးသိန်းကိုရင်ပါဝင်ဆွေးနွေးရဲ့ပုဂ္ဂိုလ်ရိစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။